စပိန်နိုင်ငံကိုပိုင်အုပ်ချုပ်ခွင့်ရကတလိုနီးယားဒေသရဲ့သမ္မတဟောင်းကာ့စ်ပျူရှ်တမွန်ကိုဒီကနေ့ဂျာမနီမှာဖမ်းဆီးလိုက်ပါတယ်။ဒိမတ်နိုင်ငံကနေဂျာမနီနိုင်ငံကိုနှိမ့်ဆက်ဖြတ်ကျော်ဝင်ရောက်လာချိန်မှာဖမ်းဆီးတာလို့ဂျာမနီရဲအဖွဲ့ကပြောပါတယ်။မစ္စတာပျူရှ်တမွန်ဖမ်းခံရတာကိုသူ့ရဲ့ရှင့်နေက Twitter လူမှုကွန်ရက်မှာအတည်ပြုရေးသားထားပြီးမစ္စတာပျူရှ်တမန်ကဘယ်လ်ဂျီယံကိုတွားရောက်ခဲ့တာလို့ပြောပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကကာတလိုနီးယားလွတ်လပ်ရေးလူထုဆန္ဒခံယူပွဲမှာသူ့ရဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးစပိန်အစိုးရကဖန်ဝရံထုတ်ခဲ့ပြီးတဲ့နောက်မှာမစ္စတာပျူရှ်တမန်ကဘယ်လ်ဂျီယံကိုကနဦးထွက်ပြေးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းစပိန်နိုင်ငံကနေခွဲထွက်ရေးကြေညာဖို့ကြိုးစားမှုအတွေ့တဘုံထားမှုနောက်တခြားပြစ်မှုတွေနဲ့ကာတလန်ခွဲထွက်ရေးခေါင်းဆောင်73ဦးကိုဆွဲချက်တင်ဖို့စပိန်တရားရုံးချုပ်ကပြီးခဲ့တဲ့တောက်ချာနေ့ကဆုံးဖြတ်ခဲ့ပြီးတဲ့နောက်အခုလိုဖမ်းဆီးတာဖြစ်ပါတယ်။စပိန်နိုင်ငံကထုတ်ထားတဲ့နိုင်ငံတကာဖမ်းဝရမ်းနဲ့ဂျာမနီရဲကမစ္စတာပျူရှ်တမွန်ကိုဖမ်းဆီးခဲ့တာပါ။ယာရုကဖေရှားခံရတဲ့ကာတလန်ခေါင်းဆောင်အနေနဲ့စပိန်နိုင်ငံမှာထောင်ဒဏ်25နှစ်ကြာခံနိုင်ရတဲ့အရေးနဲ့လည်းရင်ဆိုင်ရနိုင်ပါတယ်ရှင်။